လုံသမားယုံနေတဲ့ပြဿနာနဲ့ရင်ဆိုင်နေရတဲ့ထိုင်းနိုင်ငံမှာတော့ပြည်ပနိုင်ငံသားအလုံသမားတွေပြန်လာအောင်ဖိတ်ခေါ်တဲ့အနေနဲ့ COVID-19 ကာကွယ်ဆေး5သိန်းကိုအလုံသမားတွေအတွက်တည်ဆန့်ချန်ထားတဲ့အကြောင်းထိုင်းအလုံသမားရေးဝန်ကြီးဌာနကမနေ့ကတော့ပြောဆိုပါတယ်အင်းရင်းနိုင်ငံတွေဖြစ်တဲ့မြန်မာ၊ကမ္ဘောဒီးယားနဲ့လာအိုနိုင်ငံကအလုံသမားတွေကိုရှေ့လာမှထိုင်းနိုင်ငံလေးကိုပြန်ပြီးလာရောက်ခွင့်ပြုဖို့အတွက်ထိုင်းအစိုးရကစီစဉ်နေပါတယ်။အစားအသောက်နဲ့ရာဘာထုတ်လုပ်ရေးလိုပြည်ပကျင်ပိုးတဲ့လုပ်ငန်းတွေအတွက်ထိုင်းနိုင်ငံမှာနိုင်ငံသားအလုံသမားအကြီးအကျယ်ယူနေရတယ်လို့ရင်ဆိုင်နေရပါတယ်။ပြည်ပကရောက်လာတဲ့အလုံသမားတွေကိုရောက်ရောက်ချင်းတည်နှစ်ပတ်တခြားခွဲစောင့်ကြည့်ပြီးရင်တော့ကာဝယ်ဆီထိုးပေးမှာပါ။ရှေ့ပြောင်းဝင်ရောက်လာတဲ့အလုံသမားတွေကိုကာကွယ်ဆေး၄သိန်းကနေ၅သိန်းအထိချိုးပေးဖို့အတွက်ထိုင်းနိုင်ငံကပြင်ဆင်ထားပါတယ်။နေဆက်မှာအရင်ကကိုဗစ် -19 ရောဂါကူးစက်မှာစိုးရိမ်ပြီးတော့တင်းကျပ်ထားတဲ့စည်းကမ်းတွေကိုလျှော့ပေးမယ်ဆိုရင်လူကုန်ကူးမှုတွေရပ်တန့်အောင်အထောက်အကူပြုမယ်လို့ညွှန်လင်းတဲ့အကြောင်းလဲထိုင်းအစိုးရကပြောထားပါရှင်။